ရခိုင်ပြည်နယ်မောင်းနှောင်းမြို့နယ်အတွင်းကျေးရွာတွေမှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးမြင့်တက်လာတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးတော့မောင်းနှောင်းမြို့ပေါ်ကိုထပ်မံတိမ်းရှောင်လာမယ့်အလားအလာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကော်မရှင်တွားရောက်စုံစမ်းမှုစီစဉ်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တာတွေဟာတလားကျော်ကြာမြင့်လာတဲ့နောက်တိုက်ခိုက်တာတွေဟာပုံမတိုးမြင့်လာနေသလိုအစိုးရတပ်ဖွဲ့ဘက်ကလေကြောင်းကပါပဝင်တိုက်ခိုက်ရတဲ့အထိဖြစ်ပွားလာနေပါတယ်ဒီလိုတိုက်ခိုက်တာတွေပြင်းထန်လာတာကြောင့်ပေးပခဖြစ်ပွားရဒေသကတိုင်းရင်းသားပြည်သူတွေဟာမောင်းတော်မြို့ကိုထပ်မံရှောင်တိမ်လာမယ့်အခြေအနေရှိရလို့မောင်းတော်ဒေသကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကပြောပါတယ်
လူတွေကဆိုရင်ခိုင်လာပြီးပြန်ပြီးဒီမောင်တော်မျိုးပေါ်ကိုလာပြီးခိုးလို့ရှင်ကြတဲ့တော့လည်းရှိနေရပါတယ်။ရောက်တော့မရောက်တာရာသေးဘူးဘာဖြစ်လို့ဆိုတော့ကားနဲ့ကလောလောဆယ်တော်လို့မရဘူးရေကြောတဲ့တို့ပဲအဲ့ဒါကြောင့်လူတွေကဟိုမရောက်တော့သိတာပါတကယ်လို့ကားလည်းပါတယ်များဟိုနဲ့လည်းပါတယ်အဆင်ပြေမယ်ဆိုရင်တော့ဟိုအများကြီးလာကြမဲ့သဘောတွေတွေ့နေရတယ်ကျွန်တော်တွေကဖုန်းတွေဆက်လို့လေ
ဒီကနေ့မှာတော့ဒေတာတွေမှာတိုက်ခိုက်တာတွေဖြစ်ပွားတာကိုမကြားသိရသေးကြောင်းနဲ့အဓိကမောင်းတော်ကိုလာရောက်ဖို့စစ်သွဲလာသူတွေဟာမောင်းတော်မျိုးနယ်မြောက်ပိုင်းဒေသဘက်ကဖြစ်တယ်လို့ပြောပါတယ်။မောင်းတော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလှစိန်ကလည်းဒေသခံတိုင်းရင်းသားတွေရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဆိုရင်တော့ဆိုရင်ကမှန်ပဲညာဘက်ဆိုတော့သူတို့ခိုင်ရော်တယ်ဆိုလို့မေးကြဘူး။တပ်မတော်ကတော့လုပ်ကြည့်လို့ဒီကျွန်တော်တို့အသက်သားတော်ဆိုရင်ရတာပေါ့နော်။လူလက်တော့ဟောပေါ့တာနဲ့တော့လို့ရှိရင်မိုက်ထောင်တယ်ဆိုတော့နည်းနည်းစွန့်ရတာပေါ့နော်အခက်အခဲတော့ရှိတယ်ဟိုနည်းနည်းတည်းတင်နေရတော့ရေလန်းအဲ့မတော်ကြတော့ဘူးကြတပတ်နိုင်ငံနဲ့ဆက်ဆက်တာကိုတရင်ကတော့တပတ်နိုင်ငံကလည်းသုံးရမျိုးလိုဝေစာဖို့ရှိတယ်ဆိုတော့စွန့်ရင်ရတယ်ဗျကုန်းလဲဆိုတော့ဘူးကိုဆောင်ခက်လို့ရတယ်ရေလန်းကြီးတော့ပေါ့ဆိုတော့အခက်ကြီးတယ
်ဒီလဆယ်နှစ်နေမနေ့အစောပိုင်းကမောင်းတော်မြို့နယ်မရင်တောင်ကျေးရွာအနီးမှာအစိုးရလုံခြုံရေးစစ်ကြောင်းကိုအကြမ်းဖက်သူ60လောက်ကစီးနင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာအကြမ်းဖက်အဖွဲ့ဘက်က6ယောက်သေဆုံးပြီးအစိုးရတပ်မတော်ဘက်ကစစ်သည်တဦးကြာဆုံးခဲ့တယ်လို့အရာရှိစစ်သည်အချို့ဒဏ်ရာရရှိခဲ့ကြောင်းဆက်လက်ပြီးနယ်မြေရှင်းလင်းရာမှာလူအများ600လောက်ကတပ်မတော်စစ်ကြောင်းကိုတိုက်ခိုက်တာကြောင့်တပ်မတော်လေကရဟယင်းနှစ်စီးနဲ့ပြစ်ကူပေးတိုက်ခိုက်ခဲ့ရကြောင်းတပ်မတော်စစ်ကြောင်းမှကြာဆုံးခဲ့တယ်လို့တန်တရားရှိသူ36ယောက်ကိုလည်းဖမ်းဆီးခဲ့ကြောင်းတပ်မတော်ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာတွေလည်းရှိကြောင်းမြောက်ရီသတင်းဌာနကဖော်ပြခဲ့ပါတယ်။ဒီလ13ရက်နေ့မှာတော့ကွာစုံကြီးရွာနဲ့ဓာကြီးစားတောင်ကြီးရွာတွေကိုဆက်လက်ရှင်းလင်းရမှာအကြမ်းဖက်သူ28ဦးကိုအသေးဖမ်းဆီးခဲ့တယ်လို့ကွာစုံကြီးရွာမှာမီးလောင်ထားတဲ့အိမ်90ကျော်နဲ့ဝဘိတ်ရွာမှာ80ကျော်တွေ့ရှိကြောင်းတပ်မတော်ရဲ့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကတော့ဂျိုတုတပ်ပုံတည်င်းကိုကိုးကားပြီးဒီရက်ပိုင်းအတွင်းမှာမောင်းတော်မြို့နယ်မြောက်ဘက်ကရွာ၃ရွာမှာလူနေအိမ်430မီးလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ထားသလိုကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်